KRS ရဲ့အဖွဲ့ဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
။တခြားတိုင်းရင်းသားသဘုံအဖွဲ့တွေကအနည်းအများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်။ယူနီဖောင်းတွေရှိတယ်၊ယာဒူးအဆင့်တွေတတ်မှတ်ထားကြတယ်၊တက်ခွဲ၊တက်ရင်၊တက်မှတ်စတာတွေဖွဲ့စည်းထားကြတယ်။မောင်းမြန်တနက်ဒါမှမဟုတ်စက်တနက်တွေလည်းကန်ကြပါတယ်။အာစာရဲ့နီးလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်။2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းသိပ်ကွဲပါတယ်သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲသူတို့ကလက်နဲ့သိမ့်မရှိဘူးဓာရီလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်မြမပြည်တွေကတခြားတိုင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗ
ျသူတို့မှာအင်အားဘယ်လောက်ရှိရလို့ခံမှန်းပါတယ
်ကျွန်တော်အတိအကျတော့မသိပါဘူးဩဂုတ်25မတိုင်ခင်ကတော့900 600လောက်အမာဂန်ဒီဘင်္ဂလားဒေ့ရှ်ကမှတင်နန်းတွေတက်ပြီးတော့တင်နန်းဆရာတွေအားလုံးကလည်းအာဖဂန်စစ်သားဟောင်းတွေတင်နန်းဆရာတွေ150လောက်မှအားလုံးကနိုင်ငံသားအများစုကဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေတိုက်ခိုက်ရေးသမားတွေတဲကတချို့ဆိုရင်ပါကစ္စတန်နဲ့အင်ဒိုနီးရှားနောက်ပြီးတော့ဥစ်ဘက်စကစ္တန်ကလည်းတင်းရောက်ပါတယ်သူတို့ကသူတို့မလေးလို့ပြောတဲ့သူတွေလည်းပါတယ်မလေးရှားကလားထိုင်းတောင်ပိုင်းကလားဆိုတော့ကျွန်တော်တရားမသိပါဘူ
းဆိုတော့ဒီလူတစုဟာရခိုင်ကမဟုတ်ဘူးဆိုရင်ရခိုင်ပြည်နယ်လွတ်လပ်ရေးအတွက်ဘာကြောင့်လာပြီးတိုက်နေကြသလဲ
တခြားအဆင့်တွေမှာဒေသတွင်းကလူတွေကိုထယ်သွင်းခန့်အပ်ထားပါတယ်ဒီလိုပါဝင်လာတဲ့လူတွေဟာနှိမ့်နဲ့ချီပြီးဆက်ဆံပြုမှုခံလာရတဲ့ပုံစံတွေကိုခံမြင်းဒေါသထွက်နေတဲ့လူငယ်တွေပါဒါပေမဲ့ပါကစ္စတန်သားတွေဥစ်ဘက်စ်တွေမလေးတွေဘာလို့ပါလာစရာရှိသလဲတကယ်တော့အဲ့ဒီလူတွေကဂျီဟတ်ဘာသာရေးစစ်ပွဲဖြစ်အောင်လုပ်နေကြတာပ
ါဆိုတော့ဒီလူတွေဟာဒေသရင်းကသူတို့ကိုသူတို့ရိုဟင်ဂျာလို့ဆိုသူတွေထောက်ခံမှုကိုဘလောက်ရတယ်ခင်ဗျာရောရပါသလ
ားသိမရပါဘူးအများကြီးကွဲနေကြတယ်ထင်ပါတယ်ဩဂုတ်25တိုက်ခိုက်မှုအတွက်အာစာအဖွဲ့အပြစ်တင်ခံရပါတယ်ဘာကြောင့်တိုက်တာလဲဘာကြောင့်သွားဆတာလဲလို့အပြစ်တင်ခံရပါတယ်အစာအပွင့်ရဲ့တက်ခိုက်မှုဟာအချိန်ကိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်။ကိုဖီအာနန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ရီပိုင်းအတွင်းမှာတိုက်တာပါ။တကယ်တမ်းတော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါ။ဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝမိမ့်မိန်သွားပါတယ်။ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူး။သူတို့ကစီးရီးရလှုပ်ရှားဖို့ပိုလိုချင်နေတာပါ။ဒါကြောင့်တစ်ဖက်မှာစစ်တပ်ကိုသွားဆရကောင်းလားဆိုပြီးလူထုကအပြစ်တင်နေကြတခြားတစ်ဖက်မှာသူတို့မျောလင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူတို့ဘက်ကိုဝင်လာကြပါတယ
်။အနောက်တိုင်းမီဒီယာတွေကဒီပြဿနာအပေါ်ဒေါအောင်ဆန်းစုကြည်ရဲ့ကင်တွယ်မှုကိုအထုတလဲဝေဖန်ကြပါတယ်။ဘာတွေ့ပါပြောချင်ပါသလဲ။
2015မှာတရားမျှတတဲ့ရွေးကောက်ပွဲလုပ်ခဲ့ပေမဲ့အရေးကြီးတဲ့ဝန်ကြီးဌာန၃ခုကိုကင်ထားတဲ့စစ်တပ်ကနိုင်ငံကိုအဓိကမောင်းနှင်နေတာပါ။ဖြစ်နေပြနေတာတွေကိုကြည့်ရင်ဒေါအောင်ဆန်းစုကြည်နဲ့လုံးဝကင်းလွတ်နေပါတယ်။ဒါကြောင့်သူအနေနဲ့ဘယ်သူ့ကိုမှပြပြသသာအမိန့်မပေးနိုင်ပါဘူးစစ်တပ်ဟာကာကွယ်ဦးစီးချုပ်ရဲ့အမိန့်ကိုသာနာခံပါတယ်ရွေးကောက်ခံခေါင်းဆောင်တွေရဲ့အမိန့်ကိုမနာခံပါဘူးသူဟာတတိထားရှောင်လန်းနေရပါတယ်သူဟာရိုဟင်ဂျာတွေအတွက်ပြောလာမယ်ဆိုပါစို့ဗျာအဲ့ဒီအခါမှာသူ့နိုင်ငံရေးကိုသူတက်လိုက်သလိုဖြစ်မှာပါသူ့ရဲ့မဲဆန္ဒရှင်အများအပြားဒီပြဿနာမှာဘယ်လိုရပ်တည်ကြတယ်ဆိုတာသိရှင်းပါတယ်တဘောရတင်မာတဲ့ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံမှုပြသလိုက်ရင်အနောက်တိုင်းသတင်းလောကကအပြင်းထန်ဝေဖန်လိမ့်မယ်။သူဘာမှမလုပ်ပဲနေရင်လည်းအခုကြုံနေရတယ်လို့ဝေဖန်ခံရမှာပဲ။ဒါအတူတည်းအင်မတန်တိမ်မွေ့ပြီးအတင်းဆောင်လုံးဝမခံနိုင်တဲ့အခြေအနေမျိုးပါ။ဒေါ်ဆန်းစုကြည်အနေနဲ့လုတ်ခဲတင်းရဲ့သားနဲ့မလုတ်ခဲ့တာကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုတွားရောက်ပြီးတော့ဒီရွေးကောက်ခံနိုင်ငံရေးသမားတချို့ကိုတွေ့တဲ့နဲ့ကိစ္စပါ။ရခိုင်မျိုးသားပါတီခေါင်းဆောင်ကိုမကြိုက်လို့သူလုံးမှမဟုတ်ပါဘူး။ဒါပေမဲ့ရခိုင်မှာအယက်သားတွေရဲ့အခန်းကဏ္ဍလည်းရှိနေတယ်ဆိုတော့အတိမတ်ပြုပြသဖို့လိုအပ်ပါတယ်။ဘာမှပြောနေစရာမလိုပါဘူးဗျာ။စေယုံတစ်ခုကိုသွားကြည့်တာမျိုးလူမှုအတိုင်းဝိုင်းအားလုံးကလူတွေနဲ့တွေ့ဆုံတာမျိုးတွေလုပ်ခဲ့ခြင်းအဖြစ်ဘောင်ကျင်းလုံးနဲ့အယက်သားတွေရဲ့အခန်းကဏ္ဍကိုချက်တွင်ပေးနိုင်မှာဖြစ်ပါတယ်။
ဒီခံရေးကိုတုံ့ပြန်တဲ့နေရာမှာအိန္ဒိယနိုင်ငံဟာအနောက်တိုင်းဒီမိုကရေစီနိုင်ငံအများစုနဲ့မတူပဲအတိအလင်းရှုတ်ချတာလည်းမတွေ့ရပါဘူးဒီလိုလုပ်တာအိန္ဒိယအစိုးရအတွက်မှန်ကန်တဲ့လုပ်ရလို့ထင်ပါသလား
ဒါအမှန်နဲ့မှားတယ်ဆိုတာကျွန်တော်ပြောရမယ့်ကိစ္စမဟုတ်ပါဘူးဒ ဒါပေမဲ့မြန်မာအတွက်အရေးကြီးဆုံးအိန္ဒိယချင်းနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ဟာအနောက်နိုင်ငံတွေလိုရှုံချတာမျိုးမလုပ်ကြပါဘူး။ဒါဟာမဟာဗျူဟအရေးကြောက်ဆိုတာထင်ရှားပါတယ်။မြန်မာဟာတရုတ်အဖို့အိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်အရေးကြီးပါတယ်။အိန္ဒိယအဖို့ဆိုရင်လည်းအရှိတောင်အာရှစီသွားရာတကားပေါက်လည်းဖြစ်နေပါတယ်။
အင်ဒီယာဆိုရဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတင်းမာတဲ့ရည်တည်မှုကိုမကြခင်ကပြသခဲ့ပါတယ်။ရိုဟင်ဂျာတွေဟာလုံခြုံရေးချိန်ချောက်မှုတရားတောင်ဖြစ်နိုင်တယ်လို့ဆိုထားပါတယ်။ဒါကဘယ်လိုပြောချင်ပါသလဲ။လုံခြုံရေးစိုးရိမ်မှုတွေကြောင့်ဒီလိုရည်တည်တာဖြစ်ကောင်းဖြစ်ပါလိမ့်မယ်။လောလောဆယ်မှာတော့စိုးရိမ်လောက်တဲ့အထောက်အထားတွေမတွေ့ရသေးပါဘူး။ဆိုတော့တကယ်မရှိသေးပ
ရှိပါတယ်စစ်တကောင်တောင်တန်းဒေသဖြစ်ပါတယ်ကျွန်တော်ရရှိတဲ့အချက်လက်တွေမှန်မယ်ဆိုရင်ပေါ့လေအဲ့ဒီဒေသမှာရှိနေတဲ့ဗုဒ္ဓဘာသာဝင်ချက်မာရီနဲ့မာရမာရီအထူးစိုးရိမ်နေကြမှာပ
ါဒီပြဿနာဟာတောင်အားရှဒေသကိုဘယ်လိုရက်ခတ်တိုင်းနဲ့ထင်ပါသလဲဘာတို့
ပြောဖို့တော့နည်းနည်းစောပါသေးတယ်ယုတ်တည်းပဲအဲ့ဒီဒေသအတွင်းမှာဒုက္ခတွေကြီးများပြားလာတာပါအစိုးရအစ္စလာမ်အုပ်စုတွေကဒီအခြေအနေကိုအခွင့်အောင်းယူဖို့ကြီးနေကြတယ်ဆိုတာလူတိုင်းသိပါတယ်။အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကအုပ်စုတွေဟာအဲ့ဒီတွေကသူတို့အတွက်တပ်သားသစ်ရှာနေကြပါတယ်။စစ်သွေးကြတုံ့ပြန်မှုဖြစ်လာရင်တော့ဒေသအတွင်းတိတ်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာနိုင်မှာပါ။ဘင်္ဂလားဒေ့ရှ်မှာမကြခင်ရွေးကောက်ပွဲကျင်းပဖို့လည်းရှိနေတယ်ဆိုတော့ထက်တွေ့ရပါလိမ့်မယ်။တစ်ချိန်လုံးကဘင်္ဂလားဒေ့ရှ်ဟာမြန်မာစစ်တပ်နဲ့လက်တွဲပြီးရွှေညာတပုံတွေကိုတိုက်ခိုက်ဖို့ကမ်းလှမ်းခဲ့ဘူးပါတယ်။ရွှေညာဒုက္ခသည်တွေကိုလက်မခံဘူးလို့တော့ငင်းဆန်ခဲ့ဘူးတာရှိပါတယ်။ဒါပေမဲ့ပြဿနာကတိတ်ကြီးထွားလာတော့ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့အဝါမီအဖွဲ့ချုပ်အစိုးရကရက်တီချက်ပြောင်းသွားပါတယ်။ဘာသာရေးအယူသီးအခြေခံဝါဒီဂျမာအီအစ္စလာမီတွေဒီအခြေအနေကိုအမျက်ထုတ်မဲ့အရေးကိုဟန်တားနိုင်ဖို့အတွက်ပြောင်းသွားတာပါ။တကယ်လို့ရိုဟင်ဂျာတောင်းချမ်းသူတွေနဲ့နီးစပ်တယ်လို့သိကြတဲ့ဂျမာတွေရဲ့ထောက်ခံမှုနဲ့ဘင်္ဂလားဒေ့ရှ်အမျိုးသားဝါဒီ BNA ကသာအနိုင်ရလာရင်တော့ဒီလုံခြုံရေးအတွက်အထူးစိုးရိမ်စရာဖြစ်လာပါလိမ့်မယ်။ဒါကြောင့်လဲရှိခ်ဟာစီနာအနေနဲ့ဒုက္ခသည်တွေဘက်ကယက်တီပါတယ်ဆိုတဲ့အကြောင်းအပူတပြင်းပြသကျင်နေတာဖြစ်ပါတယ
်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမကြခင်ကရရှိခဲ့တဲ့ဒုက္ခသည်ပြန်ပူရေးသဘောတူညီချက်ကိုဘယ်လိုသဘောရပါသလဲ
။အဲ့ဒါကတော့ရုပ်ပြပါဗျာ။ဘာမှဖြစ်လာမှာမဟုတ်ပါဘူး။ပထမတစ်ချက်ကစီစီရေးလုံးမှာပါဒီလူအများပြားမှာဘယ်အထောက်ထားမှမရှိပါဘူးနောက်တစ်ချက်ကတော့သူတို့ရောပြန်သွားကျင်ကြရဲ့လားဆိုတာပဲစစ်တပ်ကရဲရဲစက်လှုပ်လှုပ်လိုက်တာကဘယ်တော့မှပြန်မလာကျင်အောင်လှုပ်လိုက်တဲ့သဘောလို့ကျွန်တော်ထင်ပါတယ်နောက်ပြီးသူတို့ဘယ်ကိုပြန်လာမှလဲသူတို့အိမ်တွေကမီးလောင်သွားခဲ့ပြီလေ
ဒီပြဿနာမကြခင်ပြည်လည်းမဲ့အလားအလာကိုမြင်ပါသလားဗျာ
ဒါတော့ဖြေဖို့တိတ်ခက်ခဲပါတယ်ရိုးရိုးသားသားပြောရရင်ကျွန်တော်မဖြေနိုင်ပါဘူးသူတို့ဘင်္ဂလားဒေ့ရှ်မှာနေနိုင်မလားဆိုတော့နေနိုင်ပါတယ်ဒါပေမဲ့သူတို့ဟာစစ်တကောင်တောင်တန်းဒေသအတွက်ပြဿနာဖြစ်နေပါတယ်ဆိုရင်တတိယနိုင်ငံတစ်ခုကိုသွားကြမလားဘယ်သူရောသူတို့ကိုလက်ခံမှာလဲ
တော်ရရှင်ခင်ဗျာဘတ်လစ်နာဟာအခုခါပိတ်သိမ်းသွားပြီဖြစ်တဲ့ Far Eastern Economic Review သတင်းမဂ္ဂဇင်းရဲ့မြန်မာရေးရာသတင်းထောက်ဖြစ်ပြီးအသက်24နှစ်အရွယ်1989ခုနှစ်မှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့ပါတယ်။အဲဒီအချိန်ကစပြီး1962က2010အထိကာလရှည်ကြာစွာစစ်တပ်ကြီးစိုးအုပ်ချုပ်မှုဖြစ်ရပ်တွေကိုနှစ်ပေါင်း30လုံးလုံးရေးသားတင်ပြခဲ့ပါတယ်။သူရဲ့ရေးသားမှုတွေကြောင့်1982မှာမြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါပေမဲ့သူဟာအဲ့လိုပိတ်ပင်မှုကိုဖီဆန်ပြီးတော့အိန္ဒိယနယ်မြေနာဂတောင်တန်းဒေသတစ်ဆင့်မြန်မာနိုင်ငံတဲကိုသူ့ရဲ့ဇနီးတွေဆိုင်းနှောင်းနဲ့အတူဝင်ရောက်ခဲ့ပါတယ်။ဆိုင်းနှောင်းဟာမြန်မာနိုင်ငံသူရှမ်းအမျိုးသမီးတူဖြစ်ပါတယ်။အဲ့ဒီအချိန်ကသူဟာသူ့ရဲ့သမီးငယ်ကိုမွေးဖွားပြီးခါစားဖြစ်ပါတယ်။သူတို့ဟာရှမ်းပြည်နယ်ကချင်းပြည်နယ်တွေမှာဆက်ဆစ်လာခန့်ကြာမြင့်ပြီးတဲ့နောက်ဆုံးမှာတရုတ်ပြည်ဘက်ကိုရောက်ရှိသွားခဲ့ရပါတယ်။ဒီခီးဟာကြမ်းတမ်းလှတဲ့အပြင်လူမျိုးစုလက်နက်ကိုင်မျိုးစုံတို့နယ်မြေတွေလည်းဖြစ်ပါတယ်။အဲ့ဒီခီးစဉ်ရဲ့ရလကတော့Land of Jade, a journey from India through northern Burma to China. Kyaw Sing Mye, Myan Pi Myaw Pain Go Phyat Pi, India Ma Thi Tayauk Thwa Khyi Swae Sa U Be Phyat Par. Di Sa U Ha Myanmar Tai Yin Da In A Su Dwe Ne Patipakha Rye Go Thae Thae Win Win A Cha Song Yee Da Tha Dae Sa U Lo Hmat Yu Khan Ya Dae Sa U Phyat Par. Sweden Lu Myo Thadin Da Sia Bertil Lidner Ha, sitang asha ye naingan ye sao bong miyong miyaz oo le ye da ge du phe paare. Agu timbya gare interview ha, jano mimyane interview mo hoop hai, jano a bhaadha piyan su timbya jinda phe chao mpyo jalo baare kmiya, jizu timare.